ဒီနေ့ကျွန်တော်တို့ခံယူမဲ့နှုတ်ကပတ်တော်ရဲ့ခေါင်းစဉ်က Catch the Flight ပြန်တမ်းမှုခီးစဉ်ကိုမြင်အောင်လိုက်ပါလေရင်တစည်းလေရင်ခီးစဉ်တစ်ခုသွားတော့မယ်ဆိုရင်အနည်းဆုံး International Flight ဆိုရင်2နာရီနဲ့3နာရီကြိုတင်သွားရတယ်နောက်ပိုင်းမှာအခုလိုကာလမှာဆိုပို့ပြီးတော့စောစီးစွာသွားရတယ်အချိန်ကတ်မှသွားလို့မရအောင်ဒါပေမဲ့တချို့တွေကတော့ Still နောက်ကျတော့မယ်တချို့တွေကအပြားကြီးပြားနဲ့သွားရတော့မယ်တချို့တွေကတော့ဝရိယစိုက်ထိုက်သူမှုအားနည်းလို့ဖြစ်နေတယ်လို့တချို့ကြတော့ရွေးချယ်စရာမရှိလို့ဖြစ်နေပါတယ်ကျွန်တော်လည်းပဲ last minute တမားတယောက်လို့ပြောလို့ရတယ်အများအတန်းကျွန်တော် last minute မှာပဲသွားတယ်အိမ်တော်မှလေရင်ကွင်းနဲ့နီးနီးမှနေတာခီးခဏတာသွားလုံတဲ့အတွက်အဝေးရနေသွားရတာခက်လို့ဆိုပြီးလေရင်ကွင်းသားမှအဲ့မှနေတယ်ကျွန်တော်ဆိုတော့ဒီ pandemic ဘက်တိုင်ငယ်တော့ဆိုရင်အပတ်စဉ်နီးပါးကျွန်တော်စုကဲနော်ခဏချင်းဆိုကျွန်တော်ဒီနားဝင်ချင်းမှာရှိတဲ့နိုင်ငံတွေကိုကျွန်တော်ရုံးကိစ္စတွေနဲ့သွားရတဲ့ချင်းရှိတယ်။တနင်္လာနေ့မှာတနင်္လာနေ့ညတကောင် flight နဲ့သွားပြီးတော့တနင်္လာနေ့ဟိုရောက်သွားတယ်ရုံးတက်တယ်အင်္ဂါနေ့ပြန်လာပြီးတော့ဗုဒ္ဓနေ့ညဒီမှာတရားပြန်ဟောတယ်စသဖြင့်ကိုယ့်အနေနဲ့ကိုယ်ဟုတ်နေတာအစဉ်ပြေးနေတာကျွန်တော်။ဒါပေမဲ့အာရှတွေမှာကျွန်တော်တို့လေရင်တွေက job တွေတစ်လုံးနဲ့ပဲသွားတာဖြစ်တဲ့အတွက်ဘာမှသိတန်းစီစရာမလိုတော့ဒါပေမဲ့လုံးရဲ့နည်းနည်းလောက်ပေါ့ကျွန်တော်အမေရိကန်မှာကြမ်းကြောင်းတက်ပြီးတော့မှနောက်ဆုံးပိုင်းရောက်နေပြီအဲ့အချိန်မှာဒီဘက်ကလည်းဒီဖင်လန်မှာဂျာမနီမှာကျွန်တော်အလုပ်ကိစ္စနဲ့မီတင်တက်ဖို့ရှိတယ်အဲ့ကအလုပ်ကအကြီးဆုံးတယောက်နဲ့တွေ့ရမှာဖြစ်တဲ့အတွက်အရေးကြီးတယ်ဒီဘက်မှာကျတော့လည်းORU Robert University မှာဒီ Oklahoma Tulsa မှာ US မှာတော့အဲ့မှာလည်းကျွန်တော်ကကျမ်းစာကိုအဝေးသင် modular class လို့ခေါ်တယ်ဒီမှာသင်တယ်ဒီမှာစာတွေလုပ်တယ်ပြီးတော့ဟိုမှာသွားပြီးတော့နောက်module အတွက်သွားပြီးတော့ပြန်တက်ရတယ်။ဆက်သဖြင့်အဲ့လိုသွားလိုက်လာလိုက်လုပ်နေရင်းနဲ့အဲ့တစ်ခေါက်မှာကျတော့ကျွန်တော်ကဒီ USA Tulsa ကနေပြီးတော့ကျောင်းတက်ပြီးတဲ့ခါမှာနောက်ရက်မှာကျွန်တော်ကဟိုဂျာမနီကိုရောက်သွားရမယ်။အချိန်နေနဲ့တွေ့တဲ့ခါမှာလေရင်ကလည်းရှားတယ်။အဲ့မြို့လေးက Tulsa မြို့ကတိတ်မကြီးတဲ့ခါကျတော့အဲ့ကနေကျွန်တော် Chicago သွားမယ်။ Chicago ကနေမှကျွန်တော် Poland Warsaw ပေါ့ကြာဦးကြာလာမယ်။ Poland နိုင်ငံ Warsaw ကိုသွားမယ်။အဲ့ Warsaw ကနေမှတခါကျွန်တော်ဒီ Germany သွားမယ်။ဟို Finland သွားမယ်။ Finland ကနေ Helsinki ကနေမှကျွန်တော် Germany Hamburg မြို့ကိုကျွန်တော်သွားမှာ။ Hamburg ဆိုတာကတော့ဒီကမ္ဘာမှာ Marine နဲ့ဆိုင်လို့ရှိရင်ထိပ်သီးပဲသူကနော်ဒီစင်ကာပူလိုမျိုးစိတ်ကမ်းမျိုးတော်လိုမျိုးပဲဒါပေမဲ့ဟမ်ဘတ်ကတကယ်ကို marine industry အတွက်တကယ်ကိုဟိုစုံတဲ့နှစ်ရာနဲ့ချီတူက advance ဖြစ်တဲ့မျိုးတစ်မျိုးဖြစ်တယ်အဲ့မှာကျွန်တော်သင်တန်းတက်ရမယ်ပြီးတော့အဲ့ကလူကြီးနဲ့တွေ့ရမယ်ဆိုတော့အတူနဲ့ပြောရင်ကျွန်တော်လေရင်ကိုချိန်တယ်နောက်ဆုံးမှာကျောင်းက professor ကိုပြောတဲ့ခါမှာသူကလည်းခွင့်ပြုတယ်ဟုတ်ပြီသွားပါဒါပေမဲ့သင်တန်းတော့လာတက်၄နာရီကျရင်ပြန်တော့ဆိုတော့၄နာရီကျွန်တော်အိမ်ကနေအတော်တို့အိမ်မှာတက်ရဆိုတော့ job boy တွေနဲ့ပစ္စည်းတွေနဲ့တခါလေကျောင်းတက်ကားထဲမှာထားထားပြီးတော့တခါလေကျွန်တော်တို့လိုက်ပို့တဲ့သူတွေနဲ့ချက်ချင်းကြောင်းကနေပြေးသွားတယ်။အဲ့မှာပဲစတွေ့တာပဲ။လေရင်ကအကုန်လုံး quality season ထားပေမဲ့ delay ဖြစ်သွားတယ်။မုံတိုင်းကြောင့်မလို့။လေရင်ကွင်းမှာထိုင်ဆောင်နေတယ်။လေရင်ဆင်းမလာဘူးဆင်းမလာဘူး။အာဆူတောင်းတယ်။နောက်ဆုံးလေရင်ဆင်းလာတယ်။ဒါပေမဲ့နောက်ကျနေပြီ။အဲ့အချိန်မှာ Chicago လေရင်ကိုကျွန်တော်မမီတော့ဘူး။မမီဘူးဆိုရင် Chicago ကနေသူကဒီ Warsaw ကိုသူကတရက်ကိုတစ်စီးပဲထွက်တယ်။ဒီနေ့လွတ်ပြီဆိုရင်နောက်တစ်နေ့ဆောင်တော့24နာရီဆောင်တော့ဆိုတော့ဘလို့မှမမီတော့ကျွန်တော်ရဲ့CEO နဲ့တွေ့မဲ့အကိစ္စကဘလို့မှမရှင်းနိုင်တော့အဲ့မှာ one day ဆိုတာနဲ့ဒါပေမဲ့ suit down တယ်ဘာဖြစ်ဖြစ်ဆိုမိသားစုလဲကျွန်တော်လမ်းပြောတယ် suit down ကြပါ suit down တယ်အဲ့ချိန်မှာဘုရားခင်အတန်တော်ကျွန်တော်ကြားတယ်ထဲကနေပြီးတော့မှလေရောက်လာပြီတဲ့အဲ့ဒါကျွန်တော်လေမော်ထိုင်တဲ့ခါမှာသူတို့ကြေညာတယ်ဒီကနေ Chicago မြို့ကို2နာရီခွဲကြာပါမယ်တဲ့တွေ့လိုက်တဲ့ခါမှာသွားပြီဟိုလေရင်ထွက်သွားပြီမရှိတော့အချိန်မှာအဲ့တော့အတော့အိမ်မှာ AC ပဲနေလိုက်တော့မလားဒါမှမဟုတ်ရှင်ဘလို့လုပ်မလဲစဉ်းစားတဲ့ခါမှာဆက်သွားမယ်ဘာဖြစ်ဖြစ်ဆိုဆက်သွားပြီးလေမော်ထိုင်နေတယ်အဲ့မှာဆူတောင်းဖို့အတွက်ဘုရားခင်ကဘယ်လိုဆူတောင်းရမလဲဆိုတော့ဆူတောင်းတယ်။ကျွန်တော်တခါလေးမှဘယ်လိုဆူတောင်းရမှမသိတဲ့အချိန်မှာယောမခန်းကြီးရှင်ငွေ26မှာကျွန်တော်တို့ဝိညာဉ်တော်ကကျွန်တော်တို့ထဲကနေပြီးတော့မှ तू ကဘုရားလိုတော်တိုင်းဆူတောင်းပေးတယ်။ဒါကြောင့်အခြားသောဘာသာစကားလိုချင်တဲ့သူများဒီ2022ခုနှစ်မှာကျွန်တော်တို့အတင်းတော်ကဝိညာဉ်တော်နဲ့ပြည့်ဝခြင်းတင်တဲ့ကိုဒီခုနှစ်ထက်မှာကျွန်တော်တို့ပြုလုပ်သွားမှာဖြစ်တယ်။အချိန်နာရီကိုပြန်ပြီးကြီးညာပါမယ်။ဟာလေလုယ။အဲ့တော့ဝိညာဉ်တော်နဲ့ကျွန်တော်ဆူတောင်းတဲ့အချိန်မှာဆူတောင်းမဲ့နေလေးကြလာတယ်။လေရင်ကိုတဲ့ကောင်းကင်မန်တွေကိုတွန်းခိုင်းတယ်မြန်မြန်ရောက်အောင်တွန်းခိုင်းတယ်ဆိုကလေးလိုပဲကျွန်တော်ရီရောရီမိသွားတယ်ကျွန်တော်ဒါပေမဲ့မိသားစုလည်းကျွန်တော်အိမ်ဝဲလမ်းပြီးတော့မှပို့တယ်ကဲအဲ့လိုဆူတောင်းရအောင်ဆိုတော့သူတို့လည်းဝိုင်းဆူတောင်းပေးတယ်တကယ်ပဲကျွန်တော်ကောင်းကင်မန်တွေကိုလင်းရောနောက်ကနေတွန်းခိုင်းတယ်တွန်းခိုင်းတဲ့ခါမှာခဏနေလောက်ကြတော့လင်းမဲကအတန်ရှင်ပြစွာနဲ့အားလုံးမင်္ဂလာပါပေါ့ဆိုပြီးတော့မှသူကအင်္ဂလိပ်လိုကြီးညာပြီးတော့သူကသူစန်းတာတစ်ခုကတဲ့အခုကျမတို့စီးနင်းနေတဲ့လင်းဟာတဲ့ပုံမှန်အဖြစ်နှစ်နာရီခွဲကြာမှာဖြစ်ပေမဲ့ကျွန်တော်သူကလင်းမှာtailwind လို့ခေါ်တယ်အနောက်ကနေတိုက်တဲ့လေကိုအမီးမှာတိုက်တဲ့လေလို့ခေါ်တယ်အ အမီးဘက်မှာတိုက်တဲ့လေက tail wind ကတဲ့လိုအပ်တာတဲ့ကျွန်တော်တို့ထင်ထားတာပို့ပြီးတော့ကျွန်တော်တို့ကိုတွန်းနေတဲ့တွေတဲ့လေရင်ကတနားကြီးခွဲကြံရောက်တော့မယ်ဆိုပြီးတော့အာဒါနဲ့အရန်ပျော်ပြီးတော့မှကျွန်တော်ကျေးဇူးတော်ပဲကျေးဇူးတော်ပဲဆိုအဲ့ဒီမှာဆင်းသွားတယ်ဒါပေမဲ့5မိနစ်လောက်အရှိမပြောတော့ဘူးအဲ့မှာဒီလေရင်ကအဲ့ဒီအချိန်မှာသူဒီကျွန်တော်တို့ sky train တွေလေရင်ဝင်မှရှိတယ်တစ်ခုနဲ့ခု terminal ပြောင်းတဲ့အချိန်မှာအဲ့ဒါကလည်း renovation လုပ်ထားတော့ bus နဲ့ပဲသွားရတယ်အဲ့ကဟိုကြမ်းကြမ်းတောင်းတောင်းကြီးနော်အဲ့ကအမျိုးသမီး Black American တယောက်ကမမီတော့ဘူးတဲ့ဟိုမှာအလကားမင်းကို hotel ခားမဲ့တဲခိုင်းမှာပဲတဲ့အဲ့ဝဲသွားလိုက်တော့ရော့ကူပွန်ဆိုပြီးတော့ကျွန်တော်ကို hotel မှာတဲခွင့်လေနောက်ကြရင်တို့ကအဲ့လိုစီစဉ်ပေးတယ်တို့ရော AC ပဲ5 star မှာနှက်လို့ရတယ်ဒါမဲ့ကျွန်တော်ကမဟုတ်ဘူးမိမရမယ်ဆိုတော့ try ကြည့်လေတဲ့သွားလိုက်အဲ့မှာအဲ့ passport တက်သွားလိုက်တယ်ကျွန်တော်တက်သွားပြီးတော့မှဆင်းလဲဆင်းရောအမပြေးတာအရန်ပြေးပြီးတော့မှလေဝင်မဲ့နေရာရောက်တဲ့ခါမှာဟိုက polish တွေပိုလန်အော်မြို့သူမြို့ဝဝ3ယောက်လောက်ကတို့ laptop တွေကိုပိတ်ပြီးတော့ပြန်လာပြီအဲ့ဒါနဲ့ကျွန်တော်ကပိုလန်ကိုသွားမယ်လေရင်ပိတ်သွားပြီလားဆိုပိတ်ပြီးတယ်ဒီမှာငါတို့ laptop တွေတော့ပိတ်သွားပြီဆိုတော့ကျွန်တော်ကိုပြန်ဖွင့်ပေးပါလို့ကျွန်တော်ပြောလိုက်တယ်အဲ့ဒါနဲ့တို့ကဘာဖြစ်လို့လဲဆိုရှင်းပြတဲ့ခါကအေးဆိုပြီးတော့မှကျွန်တော်ကိုတကားပြန်ဖွင့်ပေးပြီးတော့နောက်ဆုံးပိတ်ကျွန်တော်ကိုဝင်ခိုင်းပြီးတော့တကားပိတ်ပြီးလေရင်ထွက်သွားတယ် hallelujah မိသွားတယ်တို့တကယ်ပဲရင်တုံပန်းတော်ဖြစ်တယ်အဲ့ဒါကျွန်တော်ရဲ့ဝရိယအားနည်းမှုတော့မဟုတ်ဒီကိစ္စမှာတော့တချို့နေရာတွေမှာကျွန်တော်အပြင်းကြီးလို့အေးရထားနောက်ကျလို့နောက်ကျတာဖြစ်ကောင်းဖြစ်နေပြန်ဒီကိစ္စမှာတော့ကျွန်တော်ရွေးလို့မရဘူးအဲ့တော့ကျွန်တော်တို့မပြုတ်ပြင်နိုင်တော့တဲ့အရာတွေမှာဖခင်ရဲ့ဓာတ်ရိုက်နမိတ်လက္ခဏာလိုအပ်တယ်နောက်နေ့မှာတင်းရဲ့နမိတ်လက္ခဏာကိုတင်းညော်လင့်သလား2022မှာဒီချိန်မှာတင်းရဲ့နမိတ်လက္ခဏာတင်းဘာမှလိုလို့မရတော့တဲ့ချိန်မှာဖခင်ရဲ့ဓာတ်ရိုက်နမိတ်လက္ခဏာ hallelujah တင်းပေါ်မှာတက်ရောက်ပါစေ amen ကျေးဇူးတော်ကြောင့်ကျွန်တော်အဲ့မှာရောက်ရှိသွားတဲ့အချိန်ပြီပဲတင်တန်းနောက်နေ့မှာတင်တန်းတက်တယ်ခက်ကြီးပဲသူများတွေကနေ့ရက်လောက်ကြိုတင်ပြီးရောက်နေတယ်ကျွန်တော်ကတော့အခုနောက်ရောက်တယ်အခုတင်တန်းတက်တယ်အေးစေးပဲဆိုတော့ဒီလိုမျိုးအဖြစ်ပြက်မျိုးကျွန်တော်ထပ်ထောက်မကြုံချင်ဘူးအဲ့တော့တက်နိုင်တဲ့လောက်ကျွန်တော်လေးရင်ဝယ်တဲ့ခါမှာအချိန်ကိုပို့ပြီးတော့မှ gap လေးကိုရနိုင်တဲ့လောက်ရအောင်ဆွဲဆန့်တယ်နောက်ဒီ transit တွေကိုတက်နိုင်တဲ့လောက်ကျွန်တော်အရင်ကြီး last minute တွေမှာဖြစ်အောင်စူးစမ်းတယ်အဲ့နောက်ပိုင်းတော်တော်လေးလိန်မာသွားတယ်ကျွန်တော်လေးရင်ခွင်းစင်ကာပူလေးရင်ခွင်းတော့မှ3နိုင်လောက်ဆောအောင်သွားတယ်ကျွန်တော်နောက်ပိုင်းမှာတော်တော်လိန်မာသွားတယ်ဘဝမှာသင်နောက်မကျချင်ပေမဲ့နောက်ကျသွားတဲ့အချိန်တွေကြုံမှုမှာပါဒီနေ့ကျွန်တော်တို့ပြောမယ့်အရာလေးကတော့နောက်ကျသွားတဲ့အရာလေးတချို့နောက်လုံးဝနောက်ကျလို့မရမယ့်အရာတချို့လေးပဲကျွန်တော်ပြောမှာဖြစ်တယ်မနေ့ကခရစ်စမတ်မှာเนาะ Merry Christmas လို့ကျွန်တော်တယောက်နှုတ်ဆက်တယ်အခုကျွန်တော်တို့ဒီနေ့မှာလူတွေကတတ်မှတ်ထားတာ25ရက်နေ့ခရစ်စမတ်လို့ဖြစ်တဲ့အတွက်ဒီနေ့မှာနှုတ်ဆက်ချင်ရင်တော့ဘယ်လိုနှုတ်ဆက်လေးရှိလဲဆိုတော့ Belated Merry Christmas လို့ပြောရမှာမနေ့ကမွေးနေ့ကြောက်တဲ့သူကိုဒီနေ့ Happy Birthday မနေ့ပြန်လဲ Happy Birthday တပတ်ခါလဲ Happy Birthday ပြောလို့မရအောင်ရက်ကျော်သွားပြီဆိုရင် Belated Happy Birthday လို့ပြောကြတယ်တနည်းအားဖြင့် Behind the Schedule မနေ့ကပြောခဲ့တင်တာမနေ့က Wish ခဲ့တင်တာဒါမဲ့နောက်ကျသွားပြီအဲကြောင့် Belated နောက်ကျတော့လဲနှုတ်ဆက်ခွင့်ပြုပါဆိုပြီးတော့မှနော်နောက်ကျနှုတ်ဆက်တဲ့အရာကိုလူတွေကလုံးလေးရှိတတ်တယ်မာတဲခန်းကြီး20ငွေ24ငွေ40နဲ့50နဲ့မှာထိုအခါလေ၌ရှိသောလူနှစ်ယောက်တို့တွင်တယောက်ကိုတင်းယူ၍တယောက်မူကားနေရလက်တန်းကြိတ်စုံကြိတ်သောသူနှစ်ယောက်တို့တွင်တယောက်ကိုတင်းယူ၍တယောက်မူကားနေရလက်တန်းသင်တို့အရှင်ဒီအဘယ်ချင်းနာယီ၌ရောက်လာမည်ကိုသင်တို့မသိသောကြောင့်စောင့်နေကြလော့ကျွန်တော်ပြောမဲ့အဓိကအကြံပိုက်ဟာအဓိကအကြောင်းအရာကတော့ကျွန်တော်တို့ရဲ့ဘဝဒီလောကမှာကျွန်တော်တို့နေထိုင်နေတဲ့အတ္တတာအထက်မှာရှိတဲ့ကျွန်တော်တို့ဝိညာဉ်ထွက်ခွာမဲ့အချိန်ကဘယ်နေ့ဆိုတာကျွန်တော်မသိနိုင်ဘူးထိုနည်းတူဆိုရင်သခင်ယေရှုကကျွန်တော်တို့ကိုပြန်လဲသိမ်းဆဲမဲ့ကာလကယခုကာလဖြစ်တယ်အရန်နီးကပ်နေပြီနောက်ဆုံးသောချိန်ရဲ့နောက်ဆုံးသောအပိုင်းကိုရောက်နေပြီစီစဉ်တစ်ခုမှာဆိုလို့ရှိရင်ကျွန်တော်တို့သိရဲเนาะအလူငွေဆက်ကပ်ပြီးသွားရင် declaration လာပြီးရင်တရားတင်တာလာပြီးရင်ပြီးရင်တော့ဆုံးသက်ခါနီးပြီဆိုတာကျွန်တော်တို့သိနေကြပြီအဲ့လိုပဲဒီလောကကြီးဟာအဆုံးသက်ရဲ့နောက်ဆုံးပိုင်းကိုရောက်နေပါပြီဒီတော့ကျွန်တော်တို့ဘယ်ချိန်ဆိုတာမသိနိုင်တဲ့အတွက်အစဉ်သင့်နေဖို့ဖြစ်တယ်နှစ်ယောက်ထဲမှာတယောက်ကိုသိမ်းမယ်ဆိုတဲ့အခါမှာနှစ်ယောက်စလုံးကိုဘာလို့မသိမ်းတာလဲလို့ပြောစရာရှိတယ်။ဒီမှာဥပမာပြောထားတဲ့ယေရှုပြောထားတဲ့ဥပမာကတော့တယောက်ကသခင်ယေရှုကိုလက်ခံယုံကြည်တော်သူဖြစ်တယ်ဆိုရင်နောက်တယောက်ကမယုံကြည်ဆိုရင်နေရခဲ့ရမှာဖြစ်တယ်။သင်ကြံခဲ့တဲ့သူမဖြစ်ဖို့ဘုရားခင်ကောင်းကြီးပေးပါစေ။မဿဲခန်းကြီး24ငွေ30ကနေ46ကိုကျွန်တော်တစ်ပိုက်စီနည်းနည်းစီကြည့်မယ်ဆိုရင်ထိုအခါလူသားဤနမိတ်လက္ခဏာသည်ကောင်းကင်၌ထင်ရှားလိမ့်မည်။ရေကြီးပေါ်မှာလူအပေါင်းတို့သည်ငိုကြွေးမြည်တမ်းကြ၍လူသားသည်ကြီးစွာသောဘုံတကုအာနုဘော်ကိုဆောင်လျက်မိုးတိမ်ကိုစီး၍ကြွလာတော်မူသည်ကိုမြင်ရကြလိမ့်မည်။နောက်ဆုံးသောကာလမှာသခင်ယေရှုဟာမိုးတိမ်စီးပြီးတော့ကြွလာမယ်။တပိုးခရတန်ကြားရမယ်။ကျွန်တော်တို့ချီဆောင်ခြင်းကာလရောက်တော်မှာဖြစ်တယ်။ကျွန်တော်တို့ရဲ့ပျက်စီးနိုင်တဲ့ခန္ဓာကိုယ်ကိုထားခဲ့ပြီးဝိညာဏကိုခန္ဓာဖြင့်ပြောင်းလဲသွားပြီးကျွန်တော်တို့တမဟုတ်ခြင်းမှာဖုတ်ဆိုကျွန်တော်တို့ရုပ်ကြီးပဲကျွန်တော်တို့မိုးတိမ်ကိုစီးပြီးတော့မှကြွလာတော်သခင်ယေရှုကိုဖူးတွေ့ရမှာဖြစ်ပါတယ်။ VIP ကြီးစင်တွေလာပြီဆိုရင်လူကြီးတွေလာပြီဆိုရင်တာဝန်ရှိတဲ့လူတွေကမြို့အပြင်ကိုထွက်ကြရတယ်။ဒီနေ့ကျွန်တော်တို့သခင်ယေရှုကအရင်တော့ကလာတော့ကတော့နော်မနေ့ကကျွန်တော်တို့ကျင်းပခဲ့တဲ့မွေးနေ့တော်လို့မွေးနေ့တော်မှာလို့နွားစခွက်လေးတွေမှာတိတ်ခါတဲ့သူငယ်တော်တယောက်အနေနဲ့လာမှာမဟုတ်တော့ပဲဘယင်တကာဘယင်သခင်တကာသခင်ဖြစ်ရောက်ရှိလာတော့မှာဖြစ်ပါတယ်။ hallelujah amen သူရောက်လာတဲ့အချိန်ကျရင်တော့ကျွန်တော်တို့သူ့ကိုကျွန်တော်တို့လမ်းခုလက်မှာသွားပြီးကြိုးရမှာဘယ်နေရာမှာလဲမိုးတိမ်မှာကျွန်တော်တို့သွားကြိုးရမှာကျွန်တော်အားလုံးက ready ဖြစ်ပြီလားကျွန်တော်တို့အားလုံးကမိုးတိမ်ကိုချီဆောင်ခြင်းခံရပြီးတော့မှသခင်ယေရှုစီကိုကျွန်တော်တို့သခင်ယေရှုကိုခရီးဥကြိုပြုဖို့ရန်အတွက်တန်ရှင်းတော်သူဖြစ်ဖို့ရန်အတွက်လိုအပ်ပါတယ်။လူသားသည်မိမိတမန်တို့ကိုစေလို့ရဲ့တဘိုးခရာကိုပြင်းစွာမှုတ်စေတော်မူသဖြင့်ထိုသူတို့သည်သူတို့သည်ရွေးချယ်တော်မူသောသူတို့ကိုအရက်လေးမျက်နှာကောင်းကင်အောက်ထက်ဝန်းကျင်တို့မှခေါ်၍စုယုံကြလက်တန်း four corner ရှေ့နောက်တောင်မြောက်နေရာတီးတီးကနေယုံကြည်သူတွေအားလုံးကိုပြန်လဲစုစည်းပြီးတော့တဘိုးခရာကိုပြင်းစွာမှုတ်စေတော်မူသဖြင့်မကြားလိုက်မရှိတော့ဘူးเนาะမတိလိုက်မရှိတော့ပဲအကုန်လုံးကတကဘာလုံးကเนาะထိတ်လန့်စွာနဲ့တကဘာလုံးကတုံလုံးစွာနဲ့သတိထားမိမဲ့နေရက်ကရောက်လာတော့မယ်အဲ့ဒါကဘယ်နေ့ဆိုတာတိကျမသိဘူးဘယ်ချိန်ဆိုတာကျွန်တော်တို့တိကျမသိဒါပေမဲ့နီးပြီဆိုတော့ကျန်းစာရကျွန်တော်တို့သိရတယ်တော်တော်နီးနေပြီတင်မောတပန်းပင်ကိုအစွဲပြုပြီးပုံတက်တေတကူကိုမှတ်ကြလောတဲ့တင်မောတပန်းပင်ဆိုတာအဲ့ဒီခေတ်တုန်းကရှေ့လယ်ပိုင်းမှာเนาะအရန်ဇီးသီးလိုမျိုးเนาะအလေးကျပောက်တဲ့လမ်းဘေးတွေမှာလည်းခဏခဏတွေ့ရတဲ့ဒါမျိုးတွေပေါ့ဆိုတော့ကျွန်တော်အညာဒေသမှာဆိုရင်မုံရွာတို့เนาะမန်းလေးတို့เนาะဒီအညာဒေသတွေအထက်ဒေသတွေမှာဆိုလို့ရှိရင်ဇီးပင်တွေဆိုတာမဆိုက်ရင်လည်းပောက်တတ်တယ်ဇီးစီကိုပြစ်ချလိုက်လို့ဆိုရင်သူကဇီးပင်ပြန်ပောက်လာတယ်ဇီးချံတွေတော့ရှိတာပေါ့လေဒါပေမဲ့ဇီးပင်တို့စားရဖြင့်เนาะတချို့ဒီ AR တွေတိုင်းမှာဆိုလို့ရှိရင်လည်းတရက်ပင်တို့အလေးကျပောက်ပြီးတော့မှအခူးစားလို့ရတဲ့အရန်ကိုစားလို့ကောင်းတဲ့အသီးတစ်မျိုးကသူတို့ခင်မှာတပန်းသီးအဲ့ဒီတဖန်းပင်တိမောတဖန်းပင်အကြောင်းကိုယေရှုကပုံမှန်မှာပြုပါတယ်အခက်လက်တွေနှုတ်၍အရွက်ပေါက်တော့ကຫນွေကာလနီးပြီဆိုတာသင်တို့သိကြတာမဟုတ်ဘူးလားထိုနီးတူထိုအကြောင်းရာအလုံးစုံတို့ကိုမြင်ရလျင်လူသားတွေတကားဝတိုင်အောင်တို့အနီးတို့ရောက်တော်မူပြီဟုသိမှတ်ကြလော့ယေရှုကတကားဝနောက်တော်ရောက်နေပြီနော်ဘယ်ချင်းဆိုတာကျွန်တော်တို့အတိအကျမသိပေမဲ့သူဟာတော်တော်လေးတော့နီးလာပြီငါမှန်ဆိုဒီကယခုဖြစ်တော့လူများမကုန်ပြီထိုအကြောင်းရာအလုံးစုံတို့သည်ဖြစ်ကြလိမ့်မည်ကောင်းကင်နဲ့မြေကြီးမတီတော့လဲငါစကားတီလိုက်ပြီဖះပြောတဲ့စကားဖြစ်တဲ့အတွက်ရောက်ကိုရောက်လာမှဖြစ်တယ်ထိုချင်းနိုင်ကိုဘယ်သူမှမသိတကယ်လို့များအခုနောက်ဆုံးသောကာလမှာတချို့ကငါခရစ်တော်ဖြစ်တယ်အော်ငါတို့ကဒီနေရာမှာခရစ်တော်ပေါ်နေပြီဟိုနေရာမှာခရစ်တော်ပေါ်နေပြီဆိုရင်နှုတ်ကပတ်တော်အတိအကျပြောသွားပြီဒါအဲ့ဒါမှားယွန်းတယ်မယုံပါနဲ့အခင်ယေရှုခရစ်တော်တားတော်ဖះကြွဆင်းလာမှုအချိန်နာနီးလေလေလူတွေကရောင်ဆောင်မှုတွေများလေလေဖြစ်မယ်မိစ္ဆာပရောဖက်တွေများလေလေဖြစ်မယ်ဒါကြောင့်တမန်တော်ကိုတာ၍အသိပို့ရန်အတွက်တောက်စီကြံဖျားရှင်ကောင်းကြီးပေးပါစေအတင်းတော်မှာလဲ LIC GDM အခုဆိုရင်ကျွန်တော်တို့ DCT Discipleship တင်တယ်ဒါတွေကိုကျွန်တော်တို့ကတောက်လျှောက်ဖွင့်နေတာဖြစ်တယ်ယေရှုပြန်မလာမချင်း Hallelujah ကျွန်တော်တို့ကအလော30ဖွင့်ပေးနေတာဘာလို့ဆိုတော့တမန်တော်ကိုတည်၍တမန်တော်အဖြစ်ကျွန်တော်တို့လွတ်မြောက်ခြင်းရမှာဖြစ်တယ် Amen နောက်နှစ်အတွက်လည်းကျွန်တော်တို့ပြင်ဆင်ထားတဲ့အချိန်စရာတွေကိုပြန်လည်ကြေညာမယ်ဒီနှစ်တက်တဲ့သူတွေလည်းအဆုံးပိုင်းကိုရောက်နေပြီဆောင်ပွဲဖြေရတော့မှာဖြစ်တယ်မကြခင်မှာနောက်နှစ်မှာလည်းကျွန်တော်တို့ဆက်လက်ပြီးတော့ batch နဲ့ batch ဖွင့်တော့မှာဖြစ်တယ်ဒါပေမဲ့ယေရှုကပထမ batch မတိုင်ခင်လေးမှာလာမလားပထမ batch အလဲတော့မှာလာမလားပထမ batch နဲ့ဒုတိယ batch ရမှာလာမလားကျွန်တော်တို့မသိနိုင်ဘူးအဲ့တော့ကျွန်တော်တို့လောက်ရမယ့်အလုပ်တော့ဆက်လုပ်တင်ရမှာဖြစ်တော့လေလေရင်မှီဖို့တော့ ticket ကင်ထားဖို့တော့လိုအပ်ပါတယ် boarding pass ကင်ထားဖို့တော့လိုအပ်ပါတယ်check in လုပ်ထားဖို့တော့လိုအပ်ပါတယ် hallelujah တယောက်စီတရားဖျားရှင်ကောင်းကြီးပေးပါစေလူသားတွေကြွလာတဲ့ခါဖြစ်လာမဲ့ဖြစ်ပျက်လေးကိုကျွန်တော်တို့မြင်တောင်းဓမ္မဟောင်းကာလကဖြစ်ပျက်လေးကိုကျွန်တော်တို့ရည်ညွှန်းကြအောင်သူကတော့ noise ဖြစ်ပါတယ် noise လက်ထက်မှာဖြစ်လို့ဖြစ်လိမ့်မယ်တဲ့ရေလွမ်းမိုးခြင်းမဖြစ်မီကာလ၌ noise သည်တင်မောထဲသို့ဝင်သောနေ့တိုင်အောင်လူများတို့သည်စားတောက်လျက်ထိမ်းများစုံဖက်လျက်နေ၍ထိမ်းများစုံဖက်တာမလုပ်နဲ့တော့လို့ပြောတာမဟုတ်ဘူးယေရှုလာမှာမလို့အိမ်ထောင်ပြုခန်းနေတွေအကုန်လုံး cancel အကုန်လုံးနေကြမဟုတ်ဘဲနဲ့လုပ်စရာရှိရာလုပ်ပါစီစဉ်စရာရှိရာစီစဉ်ပါเนาะကျွန်တော်တို့လည်းလက်ဖွဲ့တွေချင်းမြင့်မယ်ဆူတောင်းပေးမယ်ပါဝင်မယ်เนาะဒါကတော့မိမိပြုအားမဲ့အရာဖြစ်တော့လေဒီညမှာပြောချင်တာက noise ရဲ့ပြောချင်းကိုမယုံပဲအဲ့ဒီသင်္ဘောထဲဝင်ပါလို့ပြောနေတာကိုလုံးဝလက်မခံပဲဘာမှမဟုတ်တကယ်တော့လစ်လူရှုပြီးတော့မှနေဘူနေမြဲကြားနေမြဲပျော်ရှင်စွာနဲ့လောကထဲမှာနေမွန်းနေတာကိုပြောချင်တာပဲဖြစ်ပါတယ်ဆိုတော့လူများတို့ကစားတောက်တယ်ထိမ်းများစုံပက်တယ်ရေလွမ်းမိုးခြင်းရောက်လာမယ်ဆိုတော့လုံးဝမယုံဘာလို့လဲဆိုတော့အဲ့ချိန်မှာတော့ကမိုးကမရွာဘူးသေးဘူးတခါမှမိုးဆိုတာတို့မမြင်ဘူးသေးဘူးကပောက်ကြမ်းခန်းကြီးနှစ်မှာမိုးမရွာပဲမြေကအလိုလိုဆူဆွတ်ပြီးတော့မွိုင်းရှာနဲ့ဆူဆွတ်ပြီးတော့မှတစ်တီးတွေမျိုးစေ့တွေကိုစိုက်တဲ့အတိုင်းမှာရိတ်သိမ်းခွင့်ကိုပေးရပေးတယ်ဆိုတော့ ဒီညမှာ sideline နေနဲ့ bonus နေနဲ့ကျွန်တော်ဘာကိုပြောချင်လဲဆိုတော့ကျွန်တော်တို့ကထင်ထားတာကျွန်တော်တို့ side လိုက်တာတော့မျိုးစေအောင်ကြည်ချင်းမျိုးစေပဲမိုးရွာလာပြီးတော့မှဘလိုလေးဖြစ်မှဘလိုလာမှဘလိုလေးဆိုအပင်ပေါက်မယ်လို့ကျွန်တော်တို့ထင်တယ်ဖျားခင်ကသူ့နီလာနဲ့လှုပ်တဲ့ခါမှာလေးလာစရာတော့မလိုသေးဘူးမိုးရွာစရာတော့မလိုသေးဘူးဆယ်ပေါင်းနေတဲ့မှာရေပြည့်စင်နေတယ်ဖျားမိုးမရွာခင်မှာမျိုးစေ့တွေကို hallelujah အပင်ပေါက်စင်တယ်တော့ဖျားဖြစ်တယ်ဒါကြောင့်အစ်ဖျားနာမနိုင်စိုက်ပြီးဆိုရင်တွားတွားပြီးတူးဆွပြီးပြန်ပြန်ကြည့်မနေနဲ့เนาะအပင်သွားစိုက်တဲ့ခါမှာလေတွားတွားရှာရှည်ပြီးတော့မှပြန်တူးဆွလိုက်အပင်ပေါက်ပြီးလာပြန်ဖို့ထားခဲ့လိုက်ပြန်ဖော်လိုက်ပြန်ဖို့ထားခဲ့လိုက်ဘလို့လို့ပေါက်တော့မှလဲအဲ့ဒါတည်ဖို့ပဲရှိတော့တယ်အဲ့မျိုးစေ့ကကျွန်တော်လည်းပဲဆယ်ဖို့တို့ထဲလို့ရှိရင်ငါဆယ်ဖို့ဘယ်ရောက်သွားလဲငါဆယ်ဖို့တို့အတင်းတော့လူတွေဘလို့စီမံခန့်ခွဲလဲဟုတ်ရဲ့လားဆိုပြီးတော့မှကျွန်တော်တို့ကဝင်ပြီးတော့เนาะစိုးရင်ပေးတာအခါမျိုးစေ့စိုက်တယ်ဆိုလို့ရှိရင်လည်းဖျားကပဲရှင်မှာပေါက်စင်မှာလဲဆိုတော့တွားတွားပြီးတော့မှအလံလောပြီးတော့ကြည့်ချင်တာမလုတ်ပါနဲ့ယုံကြည်ခြင်းနဲ့စိုက်ပြိုးတဲ့ခါမှာယုံကြည်ခြင်းနဲ့စောင့်ဖို့ဖြစ်တယ်အချိန်တန်တဲ့ခါအတိပွင့်ရမှာဖြစ်တယ်ဟာလေလုယအဲ့တော့သူတို့ကဒီနောယေးလက်ထက်မှာဖျားခင်ကရေလွမ်းမိုးမယ်လို့ပြောတယ်မယုံနိုင်တာဘာလို့လဲတခါမှမမိုးမရွာဘူးတာအခုလေယေရှုခြေဆောင်ခြင်းလာမယ်ဆိုတော့လူတွေမယုံတာဖြစ်မှမဖြစ်ဘူးသေးတာကိုတနည်းအားဖြင့်မဖြစ်လာသေးတဲ့အတွက်ကျွန်တော်တို့ကဒါကိုလစ်လျူရှုတာအေးစစ်စစ်ပဲသူ့အတူပြီးသွားမယ်လို့ထင်တာ no no ဥပဒေလမ်းကြောင်းရကျွန်တော်တို့စင်ကာပူနိုင်ငံမှာအမိုက်ပစ်တယ်ဆိုရင်ဒေါ်လာ300เนาะမိတယ်ဆိုရင်ဒေါ်လာ300ဖိုင်တက်ခံရမယ်အဲ့တော့အမိုက်ကိုကျွန်တော်တို့တကူးတကကင်ထားပြီးတော့အမိုက်ပုံးကိုသွားပြီးတော့မှရိုးရိုးသေးသေးတလေးတစဒေါ်လာ300တန်းအမိုက်တွေကိုကျွန်တော်တို့သွားထည့်ရတယ်တခါမှမဖမ်းမိသေးလို့ကျွန်တော်တို့ကလက်လုပဲလုလို့ရှိရင်လွတ်ရင်လည်းလွတ်နေမှာပေါ့ quick နဲ့မိလို့ကတော့တင်းရဲ့ဒီအမိုက်စလေးက300တန်းတယ်เนาะအဲ့ဒါဒေါ်လာ300တန်းအဲ့လိုပဲတရားစီရင်ခြင်းနေ့ရောက်လာတဲ့ခါမှာကျွန်တော်တို့မထင်ထားတဲ့အော်အဲ့တုန်းကဒါနော် HIC မှာထိုင်တုန်းကအဲ့တုန်းကဆရာတရားဟောတုန်းကကယ်တင်ခြင်းစိတ်ချမှုစက္ကတ်တုန်းကစက္ကတ်ခဲနိုင်ကောင်းမှာပဲလို့ပြောတဲ့နေ့ရောက်လာနိုင်တယ် HIC တင်းသားဖြစ်ပြီးမှငရဲသွားတာတော့ကျွန်တော်လုံးဝလက်မခံနိုင်ဘူး LIC တက်ပြီးတော့မှငရဲသွားမှာတော့လုံးဝလက်မခံနိုင်ဘူး GDM မှာအမှတ်ပြည့်တွေရပြီးတော့မှငရဲသွားမှာတော့လက်မခံနိုင်ဘူးဒီနေ့လောကအရာတွေရဲ့အထက်မှာကျွန်တော်အဓိကထားမယ်ရတော့အဲ့ဒီလူသားကြွဆင်းလာတဲ့အချိန်မှာကျွန်တော်ပါမလားယေရှုချီဆောင်ဖို့ရောက်လာတဲ့ခါမှာကျွန်တော်ကိုဘုရားခင်ချီဆောင်တဲ့ထဲပါပါမလားဆိုတဲ့အရာလေးကိုဒီနေ့နောက်ဆုံးတနင်္ဂနွေနေ့2022ခုနှစ်ရဲ့နောက်ဆုံးတနင်္ဂနွေမှာဒီနေရာလေးကိုနှလုံးသွင်းခံယူစေချင်ပါတယ်မိုးမရွာဘူးသေးလို့ဘာမှမဖြစ်တော့ဘူးဆိုပြီးတော့မှတို့ဒီတိုင်းပဲနေနေရင်းနဲ့ပဲနှစ်ပေါင်း120เนาะနော်ရီကတင်ပေါ်ဆောက်ပြီးတော့မှတောင်ထိပ်မှာဆောက်တာရိုးမဟုတ်ဘူးညနားမှာတော့မဟုတ်ဘူးပင်လယ်နားမှာတော့မဟုတ်ဘူးဟိုးတောင်ထိပ်မှာဆောက်တယ်လူတွေကသူ့ကိုလုံးဝလက်မခံဘူးဒါပေမဲ့ဘုရားရဲ့ဂတိတော်ကဘုရားရဲ့ပြောထားတဲ့အရာကဖြစ်ကိုဖြစ်လာတဲ့ခါမှာမိုးရွာသွန်းလာပြီးတော့သူတို့ရှေ့ရောက်တာလင်းလွတ်မြောက်သွားခဲ့တယ်ကျန်တဲ့သူတွေအားလုံးကဒီချင်းပျက်စီးသွားရတယ်ယနေ့နောင်တရပါလို့ကျမ်းစာကကျွန်တော်တို့ကိုနောင်တရဖို့အတွက်အခွင့်အရေးပေးနေတဲ့အချိန်မှာနောင်တရပြီးအပြစ်တရားတွေအားလုံးအတွက်အသေးခံတော်မူသောသခင်ယေရှုကိုလက်ခံယုံကြည်ဖို့ယေရှုနာမနဲ့တိုက်တွန်းခြင်းပါတယ်ထို့အခါလဲနေရှိတော့သူနှစ်ယောက်တို့တွင်တစ်ယောက်ကိုတင်ယူရတစ်ယောက်မှာနေရမယ်တဲ့ကြိတ်စုံနဲ့ကြိတ်တော့သူတို့နှစ်ယောက်တို့တွင်တစ်ယောက်ကိုတင်ယူရတစ်ယောက်မှာနေရရတဲ့အဲ့ဒီခစ်တုံးကသူတို့များသောအားဖြင့်ဥမာတခုခုကြိတ်တယ်ဆိုလို့ရှိရင်ကြိတ်စုံနဲ့အခုလို grinder တွေကျွန်တော်တို့ electronic electrical gadget တွေမရှိသေးဘူးဆိုင်တွေမှာသွားအတားမျိုးမရှိပဲကိုယ်တိုင်ကြိတ်စုံနဲ့ကြိတ်ရတဲ့ခါမှာတစ်ယောက်ကကြိတ်စုံကြိတ်တယ်နောက်တစ်ယောက်ကဥမာရေထည့်ပေးတယ်နောက်သူတို့ကြိတ်တဲ့ပြောင်းမှုဆိုပြောင်းမှုပေါ့တောင်းလို့ရှိရင်ဂျုံဆိုဂျုံတခုခုသူတို့ကြိတ်တဲ့ရာစပစ်သီးဆိုစပစ်သီးအဲ့ဒါကိုသူကထည့်ပေးရတယ်နောက်တစ်ယောက်ကကြိတ်ရတယ်တိုင်ဖောက်အတိုင်ဖောက်ညီညီအေး1 2 3 4လုံနေနေဟိုတစ်ယောက်ပျောက်သွားဖြူဆိုမရှိတော့ဟာဘလို့ဖြစ်တာလဲအဲ့နေ့ကျွန်တော်တို့နေ့စဉ်အသက်ရှင်နေနဲ့တွားရင်းလာရင်းနဲ့ကျွန်တော်တို့ဇနီးမောင်နှံနှစ်ယောက်အေးရတေးရတိုင်းမှာသူရှိနေတယ်တစ်ယောက်ကရုတ်တရက်ပျောက်သွားပြီတစ်ယောက်ကကြံခဲ့မယ်ဆိုဘာလို့ဝမ်းနေစရာကောင်းမလဲဖះကတော့ပဲမလိုက်ဘူးကျွန်တော်တို့အားလုံးကိုတမာတရားကိုပေးတယ်ဒါပေမဲ့တုံ့ပြန်ဖို့အတွက်ကျွန်တော်တို့မှာလိုအပ်ပါတယ်အခုခေတ်မှာမင်္ဂလာဆောင်တွေကြုံတယ်လို့ဖိစာတစ်ဆောင်နဲ့နော်နေတွေမှာလို့မြန်မာပြည်နေတွေမှာလို့ဖိစာတစ်ဆောင်နဲ့တအိမ်လုံးအယောက်30လောက်သွားပြီးစားလို့ရတဲ့ခေတ်မဟုတ်တော့ဘူးဘယ်နှစ်ယောက်လာမလဲဆိုတာလေးကို RSVP လို့ခေါ်တဲ့နော်ပြန်လဲတုံ့ပြန်တဲ့စနစ်လေးနဲ့အသုံးပြုရတယ်ဖိတ်တော့ဖိတ်တယ်လာမလားမလာဘူးလားပြန်ပြောဘယ်နေ့နောက်ဆုံးသားပြီးအကြောင်းပြန်ပြပါယေရှုပြုပြီးဆိုရရင်ကြီးကြီးကျွန်တော်မေးကြတယ်ဒီနေ့ဖះကလည်းတင့်ကိုဖိတ်စာတွေပေးပါတယ်ကောင်းကင်နိုင်ငံတော်အတွက်တင့်ဝင်ခွင့်တကားကိုဖွင့်ထားလဲရှိရဲအဲ့ဒီဖိတ်စာကိုကျွန်တော်တို့ဒီနေ့မှာဆိုရင် BMW ဖွဲ့တွေကနေ့လေပယ်နင်ဆူလာနားမှာသွားပြီးဝေကြတယ်အဲ့ဒီဝေစာတွေကိုဝေတယ်အဲ့ဒီတင်းစကားတွေပြောကြတယ်ခုနှစ်ဖွဲ့ကျွန်တော်တို့ထွက်တယ်တစ်ဖွဲ့မှာ3ယောက်အ ਨੇ ဆုံးရှိရဲဆိုတော့21ယောက်ကျော်ကဒီနေ့အင်္ဂလိပ်တရားကို HIC အတင်းတော်ရဲ့ဘေးတရားမှာတည်ဆောင်သွားတာဖြစ်တယ်သူတို့လက်ခုပ်တီးပြီးဂုဏ်ပြုရအောင် hallelujah ဥဆောင်တော့တရှင်တော်ဝင်တော်ဗျာအတုံးတော်ခံတဲ့ကိုယ်တော်ဆိုင်မှာဆိုရင်ကျန်တဲ့ဖွဲ့ဝင်တွေအားလုံးကိုလည်းဖျားခင်ကောင်းကြီးပေးပါစေ သင်စိုက်ပျိုးတဲ့ကယ်တင်ခြင်းသတင်းကောင်းအင်္ဂလိသတင်းကြောင့်သင်မိသားစုအားလုံးလည်းကယ်တင်ခြင်းရဖို့ယေရှုနာမနဲ့ဆုတောင်းပါရစေ။အာမင်။အာမင်။သင်တို့အရှင်ဒီဘယ်ချိန်ရောက်လာမလဲဆိုတော့မသိတော့ကြအောင်။ဆိုတော့နော်အေးလက်ထက်မှာတော့ငါသင်ပေါ်ဆောက်တယ်မယုံဘူး။မိုးရွာမယ်မယုံဘူး။ဘာလို့ဆိုတော့တစ်ခါမှမကြုံဘူးသေးတာကို။သင်မကြုံဘူးတိုင်းနော်။အမိုက်ပြင်ရင်၃ခါဖိုင်းတက်မယ်ဆိုတာမကြုံဘူးပဲမယ်။ကြုံဘူးတဲ့လူလည်းရှိရနော်။ဒါပေမဲ့သင်မကြုံဘူးပဲမယ်လစ်လူရှိပြီးဆက်လုံနေမယ်ဆိုရင်တနေ့မိသွားနိုင်တယ်။လမ်းမကူနဲ့ဆိုရင်မှလမ်းကူတယ်ဒေါ်လာ30ဖိုင်းတက်ခံရလိမ့်မယ်နော်အဲအဲ့ဒါလေမကြုံဘူးလို့ဆိုပြီးသွားပြီး try ကြည့်ခဏနေမိသွားလိမ့်မယ်ဒါပေမဲ့ကျွန်တော်တို့အသက်နဲ့ရှင်လာတဲ့ခါမှာတော့အစမ်းသေးကြည့်လို့မရတဲ့အတွက်အစမ်းကျွန်တော်တို့ဘဝကိုခဏလောက်ခဏလေးကျွန်တော်တို့ခဏနားမယ်ဆိုပြီးတော့မှခဏလေး switch off လုပ်လို့ရတဲ့ကိစ္စမဟုတ်ဘူးထွက်ရင်အပီးထွက်ရမှာတခါတည်းသေ၍တရားစီရင်ခံမယ်အဆုံးကိုရောက်သွားမယ်ဒါကြောင့်ယနေ့သင်ခရိယန်ဖြစ်တာဘယ်လောက်ကြာပြီလဲအရေးမကြီးဘူးအသင်းတော်မှာဘာတာဝန်တွေထမ်းဆောင်နေလဲအရေးမကြီးသေးဘူးတင့်မှာတကယ်စိတ်ချမှုရောရှိရလားတင့်ရဲ့တာဝန်ဝတ္တရားတွေနဲ့တင့်ရဲ့เนาะဂုံတွေ drug တွေကတင့်ကိုရှက်တယ်လို့ခံစားရတယ်ဆိုရင်တနေ့တင့်ဆုံးဖြတ်ချက်မချပဲဒီနေ့မဆုံးဖြတ်ချက်မချပဲသွားရတယ်ဆိုရင်ချီဆောင်ချင်းရောက်လာတဲ့ခါတင့်ကြံခဲ့မှာစိုးပါတယ်တကိုးလာမဲ့အချိန်ကိုအင်ရှင်သိတယ်ဆိုရင်အင်ကိုမထွင်းမဖောက်ဖို့စောင့်နေမှာပေါ့တနေ့တနေ့ကျွန်တော်တို့ညမာပြီးမှအထူးဖြင့်မုံရမှာအပျော်လဲပါပါတယ်ကျွန်တော်တို့အိမ်မှာအဲ့ဒီတကိုးညလို့ခေါ်တဲ့အဲ့ဒီလာပြင်းတညအောင်ကျွန်တော်တို့လူငယ်တွေကျွန်တော်တို့အတင်းတော်လူငယ်တွေအဲ့မှာစားပြီးမက်ဇလီဖူးတုပ်တွေစားကြเนาะဘာဘီကျူးတွေကင်စားကြဘာရမို့စားခြင်းလို့တက်တက်မဲ့အဲ့ဒါအိမ်မှာလည်းဘယ်သူမှလာကိုးမှလည်းမဟုတ်ဘူးဒါပေမဲ့အာတကိုးညအောင်စောင့်မယ်ဆိုအကြီးကြီးငယ်ငယ်တွေကကျွန်တော်တို့အဲ့ဒီညဆိုရင်စိတ်လှုပ်ရှားပြီးတော့မှမုံတွေစားကြတယ်အဲ့ဒီဆိုတော့အဲ့ဒီလူမျိုးဆိုဘယ်သူကလာကိုးတော့မှလဲเนาะအကုန်လုံးကအမှထိုင်စောင့်နေကြတယ်ဆိုတော့တို့ကလာမလာရဲတော့ဘူးဆိုတော့ဘယ်ချိန်လာမယ်ဆိုတော့တိလို့ကတော့ကျွန်တော်တို့ထိုင်စောင့်နေမှာပေါ့အခုဟာယေရှုကတူလာမဲ့ချိန်လေးကိုပေးမသိဘူးအဲ့တော့ဆိုကျွန်တော်တို့အချိန်တိုင်းပြင်ဆင်စေခြင်းလို့ဖြစ်ပါတယ်။သင်တို့ဒီပြင်ဆင်တဲ့နေကြတော့အကြောင်းမူကသင်တို့မထင်မှတ်သောအချိန်တိုင်း၌လူသားသည်ကြွလာလိမ့်မည်။အရှင်သည်မိမိအိမ်သူအိမ်သားပေါင်းတို့ကအချိန်တန်လျင်အစာအသောက်တို့ကိုဝေဖန်စေခြင်းကအအုပ်ချုပ်ခံထား၍တစ္ဆာနှင့်၎င်းတမသတိပညာနှင့်၎င်းပြည့်စုံသောကျွံကအဘယ်သူနည်းအချင်းကျွံသည်ဤသို့ပြုလဲ့နေသည်ကိုအရှင်သည်ပြန်လာ၍တွေ့၏ထိုကျွံသည်မင်္ဂလာရှိ။ဒါကြောင့်သခင်ယေရှုကိုမိမိတက်တခင်ဖြစ်လက်ခံသေးဘူးဆိုရင်ဒီနေ့လက်ခံဖို့ယေရှုနာမနဲ့တိုင်တွန်းခြင်းပါတယ်။ပြီးတော့လက်ခံပြီးသားလူတွေကလည်းမိမိယုံကြည်ခြင်းကိုပြုစုမယ်။အမြဲတမ်းအသက်သွင်းမယ်။ယုံကြည်ခြင်းကိုလှုပ်လေ့ကျင့်မယ်။အမြဲတမ်းသခင်ယေရှုကိုမိမိသခင်အဖြစ်ကြောင်းဝန်ခံမယ်။အမြဲတမ်းကျွန်တော်တို့ဝင်ချတောင်းပန်ပြီးတော့မှသူ့စီမှာကျွန်တော်တို့ယုံကြည်ခြင်းနဲ့ဆက်လက်တည်ဆောက်မယ်။နောက်တစ်ဆင့်အနေနဲ့တော့ကျွန်တော်တို့2022ခုနှစ်နဲ့အနာဂတ်အတွက်ကျွန်တော်တို့စီးနင်းမယ်။ကျွန်တော်တို့သွားမယ်။ကျွန်တော်တို့လိုက်ရှောင်မယ်။အသင်းတော်အနေနဲ့သာသနာအနေနဲ့ဆိုရင်ကျွန်တော်ဝန်ခံချက်အစဉ်အသင်းဖြစ်နေပြီ။လစဉ်ကျွန်တော်တို့ဆောင်ဖို့တွေလည်းကျွန်တော်တို့ပြုစုနေပြီ။ကျွန်တော်တို့ရှင်းနှစ်မှာသွားမဲ့ပုံစံတွေလည်းကျွန်တော်တို့ယာထားပြီးလုံးဝမဲ့ကကျွန်တော်တို့လုံနေပြီဒါပေမဲ့တင်ဘက်ကနေကသင်ကစက္ကန့်အနံမှုနဲ့လိုက်ပါခဲ့ဖို့တော့လိုအပ်ပါတယ်။လင်းရင်တစည်းမှာကျွန်တော်တို့လိုက်မဲ့သူတွေကစီကံလိုက်နိုင်ရပါတယ်။ကျွန်တော်ကိုတတ်မှတ်ထားတဲ့ထိုင်ကုန်မှာထိုင်ရပါတယ်။နောက်နေ့မှာသင်ကိုအတင်းတော်ကဘယ်နေရာမှာကျွန်တော်ဘယ်နေရာမှာသင်ကိုတောင်းပေးမယ်ဆိုတာကျွန်တော်ဆုတောင်းမယ်ဖခင်နဲ့အနံမယ်သင်ရဲ့ကြွန့်ချင်မှုသင်ရဲ့အရေးချင်းသင်ရဲ့စက္ကန့်မှုနဲ့သင်ရဲ့အချိန်ပေးနိုင်မှုသင်ရဲ့sacrifice လုပ်နိုင်မှုတင်းရဲ့ second နိုင်မှု commitment ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဆွေးနွေးပြီးတော့တာဝန်တွေအသီးသီးခွဲဝေပါမယ်။ဒါပေမဲ့တင်းတာဝန်ကြတဲ့ထိုင်ကုန်ကနေဟိုလျှောက်သွားဒီလျှောက်သွားဟိုနားသွားသွားဒီနားသွားသွားလို့လို့မရပဲကျွန်တော်တို့တစ္ဆာကပတ်တည်ယူတော့လေးရင်မှာတော့မှထိုင်ကုန်မှာကပတ်အများနဲ့ပတ်ထားရတယ်။ဒီနေ့ကစပြီးယေရှုပြန်မလာမီတိုင်အောင်အနည်းဆုံးနောက်နှစ်မှာကျွန်တော်တို့နော်နှစ်တစ်အခုစတော့မှာဖြစ်တဲ့အတွက်အဲ့ဒီမှာကျွန်တော်တို့ရဲ့တစ္ဆာကပန်းကိုပြန်လည်စီးကြရအောင်။အာမင်။ကိုယ့်ရဲ့ထိုင်ကုန်နော်ထိုင်ကုန်လို့ပြောတဲ့ခါမှာကျွန်တော်တို့ယာဒူးအာနာကိုပြောတာမဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့ responsibility တင်းကို cell group leader တယောက်ဖြစ်တာဝန်ပေးတယ်ဆိုရင်အဲ့ဒီထိုင်ကုန်မှာတင်းကောင်းကောင်းထိုင်ပြီးအဲ့ဒီနေရာကနေတင်းလောက်ရမယ့်အလုပ်တွေကိုတင်းလောက်ရမှာဖြစ်တယ် hallelujah လေးရင်မှာကျွန်တော်လေ့လာမှုတဲ့ခါမှာတခါဒီမှာကျွန်တော်ကဆက်စုပြီးတော့မှလေးရင်ထိုင်ကုန်ကြိုက်တဲ့ထိုင်ကုန်ကျွန်တော်ရွေးဖို့ကျွန်တော်မေးကြည့်မှုတယ်ဒါပေမဲ့သူတို့ပြောတယ်လေးရင်စပြီးတော့သူတို့ seat plan ချကလေးကိုကလေးရင်အပြည့်ဆိုရင်တော့အကိစ္စမရှိဘူးဒါပေမဲ့မပြည့်ဘူးဆိုရင်သူတို့က balance ဖြစ်အောင်သူတို့လေးရင်ထိုင်ကုန်တွေကိုနေရာချထားပေးတာပါတဲ့တွေ့ကြရလျှောက်ပြီးတော့ချတာမဟုတ်ဘူးလို့သူတို့ကျွန်တော်ကိုပြောဘူးတယ်တယောက်ကအတာဝန်ရှိသူတယောက်ကဒါကြောင့်အသင်းတော်မှာသာသနာမှာမိသားစုမှာကျွန်တော်တို့ကိုတာဝန်ယူရတဲ့နေရာကသူများအတွက်ကြည့်လိုက်ရင်သူများထိုင်ကုန်ကပို့ပြီးအားကျစရာကောင်းတဲ့ထိုင်ကုန်ဖြစ်ကောင်းဖြစ်နေမယ်ဒါပေမဲ့သင်အဲ့ဒီနေရာရှိခြင်းအားဖြင့်လေးရင်ကြီးက balance ဖြစ်နေမှာ hallelujah အသင်းတော်မှာသင်ကဒီနေရာလေးကတင်းနှုတ်လိုက်တာလို့သင်ထင်ပေမဲ့သင်နေရာလေးမှာသင်သစ္စာရှိစွာထိုင်ခြင်းကလေးရင်ပြန်တမ်းမှုမှာအထောက်ကူဖြစ်ပြီးတော့မှတည်ငြိမ်စွာနဲ့လိုရာခီးရောက်ဖို့အတွက်တင်ကတင့်နေရာမှာထိုင်နေတာကတင်ကတစ္ဆာရှိနေတာကအဲ့ဒါကတင်ကပြုစုနေတာဖြစ်တယ်ဟာလေလုယာ ဒါကြောင့်ကျွန်တော်တို့လေရင်ကတော့ပြန်တန်းစပြုနေပြီရှင်းနေအတွက်နောက်တစ်ခါသခင်ယေရှုကြွလာတဲ့အချိန်မှာကျွန်တော်တို့ရဲ့အဝိညာဏကိုခန္ဓာနဲ့လေယုံစီးမဲ့လေရင်ပေါ်မှာလဲကျွန်တော်တို့ရဲ့ထိုင်ကုန်နံပါတ်တွေရှိဖို့ရန်အတွက်သိအရေးကြီးပါတယ်။နောက်ဆုံးအနေနဲ့မဿဲခန်းကြီး24အငယ်29မှာလျက်စစ်သည်အရှိမပြတ်၍အနောက်တိုင်အောင်ထွန်းလင်းတကယ်သို့လူသားသည်ကြွလာတော်မူလေလက်တန်းအလင်းနဲ့ဆိုတာအယံမြန်တယ်။အတန်ထက်အလင်းကပုံမြန်တယ်။ဒီကနေအလင်းနဲ့ကျွန်တော်တို့တွေ့မယ်ဆိုလို့ရှိရင်နေ ਉਹ အလင်းနဲ့ဘလောက်ကြာတယ်လဲလောက်ဘလောက်ကြာတယ်လဲဘဲဂျိုဘလောက်ကြာလဲအဲ့လိုတွေ့ရတယ်အဲ့လောက်မြန်ဆန်သောနှုံနဲ့လက်စည်းလက်တလို့လူသားတည်ကြွလာတော့မှုကြွလာတော့မှုမဲ့အချိန်ကရောက်လာလက်ရှိပါတယ်ဒီတရားအတင်ကြားဘူးကောင်းကြားဘူးလိမ့်မယ်အခုမှကြားဘူးတာဖြစ်ကောင်းဖြစ်မယ်ကြားဘူးပေမဲ့အခုမှထပ်ပြီးဟုတ်သားပဲငါကြံခဲ့ရင်ဘယ်လိုလုပ်မလဲစိုးရိမ်မှုရှိရဆိုဒီနေ့ကျွန်တော်တို့အသက်တာချိန်တိုင်းပြန်လဲဆက်ကပ်ပြီးကျွန်တော်နဲ့တူဒီကယ်တင်ခြင်းဆက်ကပ်မှုဆုတောင်းလေးကိုကျွန်တော်ဖိတ်ခေါ်ခြင်းပါအဲ့လိုဆူတောင်းတဲ့ခါမှာကျွန်တော်ရှေ့ရတိုင်ပေးတဲ့ခါမှာမိတ်ဆွေအနောက်ကနေလိုက်ဆိုမယ်စင်လုံးခန္ဓာစိတ်ဝိညာဉ်နဲ့ကျွန်တော်တို့လိုက်ဆိုခြင်းအပြင်ဒီဆူတောင်းကိုကိုယ်ပိုင်ဆူတောင်းခြင်းဖြစ်စေမယ်အဲ့လိုဆူတောင်းမဲ့သူတွေကဘယ်သူတွေဖြစ်ရမလဲဆိုတော့ဒီအသင်းတော်ကိုပထမဦးဆုံးချိန်ရောက်လာတဲ့မိတ်ဆွေတစ်တွေပဲမဟုတ်ဘူးဒီအသင်းတော်မှာအင်ရှင်ဖြစ်ပါဝင်နေတာအရန်ကြာနေပေမဲ့လည်းတေချာပေါက်ကျွန်တော်တို့အကောင်းငယ်ရောက်ဖို့မတေချာသေးဘူးဆိုတော့ဒီနေ့သင်ဆူတောင်းဖို့အတွက်အကောင်းဆုံးချိန်ဖြစ်တယ်တနေ့မှာအသင်းတော်မှာအရန်ပါဝင်နေတော့လဲခရီးရန်လို့လူတွေပြောနေပေမဲ့အဲ့ဒီချီဆောင်ခြင်းနေ့မှာကြံခဲ့တဲ့သူတွေရှိကောင်းရှိနိုင်တယ်ဆိုတာတမန်တော်ကကျွန်တော်တို့သိနိုင်ပါတယ်။ဒါကြောင့်အားလုံးခဏလောက်ညီငူစွာနဲ့ကျွန်တော်တို့ဒီဗီဒီယိုကလစ်လေးကိုခဏလောက်2မိနစ်လောက်ရှိတဲ့ဗီဒီယိုကလစ်လေးကိုကျွန်တော်ကြည့်ကြည့်အောင်
။ Jesus Christ is coming back for his church. The Bible says in Matthew chapter 24 verse 42, "Watch therefore, for you do not know the hour your Lord is coming." I want you to know, church, that Jesus Christ could come this month.
Jesus
or he might come next week.
Next week.
Or he could even come.
HIC ဖျားရှိခိုးနေတဲ့အချိန်များဖြစ်ခဲ့မယ်ဆိုရင်အားလုံးပါသွားရအောင်အာမင်ခဏလောက်အားလုံးမတည့်ရလျက်ကျွန်တော်တို့ပြန်လည်စမ်းစစ်ရအောင်2021ခုနှစ်ရဲ့နောက်ဆုံးတင်းငွေတွေနေ့မှာဒီတင်းစကားကိုကျွန်တော်ယူဆောင်လာတာမိတ်ဆွေကတင်းချင်းမရသေးလို့တာဝန်ရှင်ရုံးချင်းအားနည်းလို့မဟုတ်ပဲကျွန်တော်အားလုံးထိုပြန်တန်းတဲ့ခီးစဉ်ကိုလက်မလွတ်မိပါမိအကြောင်းကျွန်တော်တို့ဒီနေ့အသက်တာစိတ်ချိန်တိုင်းလုံးဝပြန်လဲဆက်ကပ်ဖို့ဖြစ်ပါတယ်ကျွန်တော်ရှိကနေတိုင်ပေးပါမယ်မစ်စီနောက်ကနေလိုက်ဆိုပေးပါခဏတော့အားလုံးမျက်စိမိနေတဲ့အချိန်မှာအခင်ယေရှုကိုမိမိတက်ခင်ဖြစ်တကယ်ပဲလက်ခံယုံကြည်ခြင်းနဲ့တခါမှအဲ့လိုဆုတောင်းခြင်းမတောင်းဘူးဆိုတဲ့လူများရှိရဆိုရင်လက်ရလက်ဘက်ကိုမြောက်ပေးပါလက်ရဘက်ကိုအခုကျွန်တော်နဲ့တူဆုတောင်းမဲ့သူတွေတချို့တွေ့ရတယ်ယေရှုတင်တယ်လက်မြောက်ထားပါအောင်ယေရှုတင်တယ်ယေရှုတင်တယ်ယေရှုတင်တယ်လက်ပြန်ချလို့ရပါပြီတဲ့သူတွေလည်းဖိတ်ခေါ်ခြင်းနဲ့လိုက်ဆိုပေးပါတို့ကဲ့သို့လိုက်ဆိုဆူတောင်းခြင်းအဖြစ်ကျွန်တော်တို့ရဲ့ပြန်တန်းမှုခီးစဉ်ရဲ့တစ်ကက်ကိုကျွန်တော်အရယူရအောင် boarding pass ကိုအရယူရအောင်ကျွန်တော်ရဲ့ထိုင်ကုန်တွေကိုနေရာယူဦးထားရအောင်ဘယ်နေ့ဆိုတာတော့မသိဘူးဒါပေမဲ့အဲ့ဒီလေရင်ကမကြခင်လာတော့မှဖြစ်တယ်အဲ့ဒီချီဆောင်ခြင်းကမကြခင်လာတော့မှဖြစ်တယ်ဒါကြောင့်ကျွန်တော်တို့ဆူတောင်းရအောင်အခင်ယေရှုဖေဟာကျွန်ုပ်ဒီအပြစ်သားဖြစ်ပါ၏ကျွန်ုပ်ဤအပြစ်အတွက်ကြောင့်တရားစီရင်ခြင်းခံရပြီအပယ်ငယ်ကြမှာဖြစ်ပါတယ်တို့တော့ကျွန်ုပ်ကိုစားသခင်ယေရှုဖခင်သည်လူသားဇာတိခံယူပြီးလဝါကတိုင်း၌အသေးခံတော်မူပြီးအပြစ်ကြွေးဆက်ခဲ့ပြီးတော့ကြောင်းကျွန်ုပ်သည်အပြစ်လွတ်ရပါ၏သခင်ယေရှုဖခင်သည်တေခြင်းကိုအောင်မြင်တော်မူပြီးကျွန်တော်တို့ကိုတစ်ချိန်ပြန်လဲသိမ်းဆဲမှာဖြစ်တော့ကြောင်းကျေးဇူးတင်ပါ၏သခင်ယေရှုဖခင်ကိုကျွန်ုပ်၏အသက်သခင်ကယ်တင်ပိုင်ရှင်ဖခင်အဖြစ်တသက်လုံးကိုးကွယ်ပါမည်ဟုဂတိသစ္စာပြုပါ၏ကျွန်ုပ်၏အမည်ကိုကောင်းကင်ထာဝရသက်စာဆောင်တွင်ယခုရေးသွင်းပေးပါယေရှုနာမ၌ဆုတောင်းပါ၏အာမင်ဟာလေလုယာဟာလေလုယာဝိ မြင်နာလေးဆွန့်လိုက်အောင်ဝိညာဉ်မျက်စိဖွင့်လိုက်အောင်ဝိညာဉ်များစွာငရဲကိုတွားနေတယ်တရက်တရက်မှာလူမြောက်များစွာကတည်ခြင်းတရားကိုရင်ဆိုင်နေရတယ်ဒီနေ့ကျွန်တော်တို့မိသားစုဝင်တွေကျွန်တော်တို့ရဲ့အဝေးမှာရှိတော့ကျွန်တော်တို့မိသားစုဝင်တွေတွေ့တယ်တရိယာဆူတောင်းရင်းနေ2021မှာကျွန်တော်တို့အင်္ဂလီလှုပ်တင်းသလောက်မလုံနိုင်ခဲ့တဲ့ကိုဗစ်ကြောင့်အခြေအနေကြောင့်ကျွန်တော်တို့ရပ်တန့်ထားတဲ့နေရာတွေအတွက်ဝန်ချတောင်းပန်ပြီးလာမယ့်နှစ်တင်မှာကျွန်တော်တို့နီးပေါင်းစုံနဲ့ကိုရောခိုင်းစေတဲ့အင်္ဂလီတယောက်တည်ဆောက်မှုတွေဆက်ကပ်ရအောင်